ပထမဆုံးအနေနဲ့လှုပ်အားပြီးအခိုင်ခံရပါတယ်ဆိုတဲ့ခလောက်ချီတန်ရွာသားတူကိုမေးမြန်းခွင့်ရခဲ့ပါတယ်။ပြီးခဲ့တဲ့2008ခုနှစ်မတ်လအတွင်းကဒေဦးကုမ္ပဏီကနေတောက်ရေကန်တူဖော်ဖို့ကျေးရွာအာနာပိုင်တွေကိုကြက်ငွေ၄သိန်းပေးခဲ့ကြောင်းကျေးရွာအာနာပိုင်တွေကတဆင့်မိမိတို့ရွာသားတွေကိုခိုင်းစေခဲ့တာဖြစ်တယ်လို့ပြောပါတယ်။ဒေဦးကုမ္ပဏီကပေးတယ်ဆိုတဲ့လှုပ်အားကဟာမိမိတို့လုတ်ကင်ပေးခဲ့ရတဲ့လုပ်ငန်းနဲ့ဆိုင်ရင်အများကြီးနည်းနေတယ်လို့ဆိုပါတယ်။တကယ်တမ်းမိမိတို့ရွာသားတွေပေးခဲ့ရတဲ့လုပ်အားကတန်ဖိုးစုစုပေါင်းဟာ12သိန်းကနေ15သိန်းမို့လောက်ရှိတယ်လို့ဆိုပါတယ်
။လုပ်အားကပေးမယ်ဆိုပြီးတော့ပေါ်တယ်သူကပထမပိုင်းလေ။အဲပထမပိုင်းလုပ်အားကပေးမယ်ဆိုပြီးပေါ်ပြီးမှအဲ့ဒီမှာငွေဆောင်ကပေးတယ်။ပေးပြီးတော့ဒါမပြည့်ဘူးပေါ့ဗျာ။ဟိုနေချင်းကဘယ်လောက်ကျရလဲဆိုတော့နေချင်းက၄ချင်းလောက်ကျရတယ်ကွာ။ဒီနေ့တချင်းကို2500လောက်တန်ဖို့ရှိတယ်ကွာအဲတယောက်ကိုတချင်းကိုဟိုတယောက်စီဝင်တူးရဲ့အတွက်ကြောင့်မို့လို့2500လောက်ရှိတယ်ကွာ2500လောက်ရှိရဲ့အခုက၄ချင်းတူးထားရတယ်ကွာတယောက်စီကိုအဲ့မှာငှားထည့်ရသေးတယ်တချို့က
ခလောက်ချီတန်ရွာသားတူပြောပြသွားတာပါဒီတောက်ရေကန်တူးဖို့ဖို့အတွက်နှစ်ပတ်လောက်နှိမ့်စင်လှူအားပေးခဲ့ရတာဖြစ်ပါတယ်အဲ့ဒီအချိန်ကလှူအားပေးဖို့ရက်ပြက်ွက်ခဲ့ရင်လဲမာယကဥက္ကရဥပေါင်ကျော်စောကရက်ပြက်ရင်ဖမ်းမယ်လို့ချင်းချောက်မှုတွေလည်းပြုတ်ရဲလို့ပြောပါတယ်လူအားပေးအခိုင်ခံသူဂျွာသားအများစုဟာရခိုင်ပြည်နယ်တွင်နေထိုင်ကြတဲ့ချင်းလူမျိုးတွေဖြစ်ပြီးဗမာစကားကောင်းကောင်းမပြောတတ်သူတွေဖြစ်တယ်လို့သိရပါတယ်အခုလိုအရမလူအားပေးစေကိုင်းတဲ့ဖြစ်စဉ်ကိုရန်ကုန်မှာရှိတဲ့အိုင်အယ်လိုယုံကိုတိုင်တန်းခဲ့တာကြောင့်ဥဆောင်တိုင်ကြားသူဥသိန်းရွှေကိုမရကဥက္ကရာကညှို့ထားပြီးအရေးယူခဲ့တာဖြစ်တယ်လို့ဂျွာသားတွေကပြောပါတယ်ဒီလိုအရေးယူခဲ့တာကိုအိုင်အယ်လိုယုံကိုထပ်မံတင်ပြထားတယ်လို့ဆိုပါတယ်။ဒီကနေ့ရန်ကုန်ရှိအိုင်အယ်လိုယုံကိုတွားရောက်ခဲ့သူရမ်းမြဲမျိုးကဦးသိန်းလိုင်ကအခုလိုပြောပြပါတယ်
။ဟောဒီနေ့ပဲကျွန်တော်အဲ့ဒီကပြန်လာတယ်။အိုင်အယ်လိုကတော့ဒါဟာသူတို့အနေနဲ့ကတော့မျက်ပြန်တင်ပြမယ်တဲ့။သူတို့ကတင်ပြနိုင်တဲ့အဆုံးအပဲရှိတယ်ပေါ့လေ။သူကအဲ့လိုဟိုကအရှင်ပြနေတဲ့အနေအထားမျိုးတော့မရှိဘူးပေါ့
။ဟုတ်ကဲ့ဦးသိန်းရွှေမောင်ကိုအခုဖမ်းခဲ့တာပေါ့လေ။ဘာအမှုနဲ့ဖမ်းခဲ့တာလဲခင်ဗျ။ဟုတ်ကဲ
့ပုံမှန်ကလာတဲ့ကြတာဆိုတာတကယ့်ကိုဟိုရွာမှာတောင်းချမ်းနေတဲ့ဟိုခိုးဆိုးယူခြင်းရန်စားနေတဲ့လူတွေကိုဖမ်းနေပုံမှန်က
ဟုတ်ကဲ့အခုလို့ပေါ့ဦးသိန်းရွှေမောင်ကိုဖမ်းတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အဲလိုလာပြီးတင်ပြတယ်လာပြီးတင်ပြတဲ့အခါမှာဘယ်လိုအခြေခံအကြောင်းကိုအကြောင်းပြပြီးတော့ဦးသိန်းရွှေမောင်ကိုဖမ်းတာမတရားပါဘူးဆိုပြီးတော့တင်ပြတာလေခင်ဗျကျွန
်တော်တို့ agreement ရှိတယ်ဗျာ agreement ဆိုတာဒီ2008ခုကျွန်တော်တို့ February လ26ရက်နေ့မှာအိုင်အယ်လိုကအမှုဆောင်ဒါရိုက်တာဖြစ်တဲ့မစ္စတာကာရီတပီရိုလာနဲ့မြန်မာတာမတ်ကြီးဦးမြင့်မော်ချင်းတို့သဘောတူညီချက်ဆက်သုံးချက်ကိုလက်မှတ်ထိုးတာရှိတယ်။အဲ့ဒီထဲမှာဟိုအိုင်အယ်လိုကိုအမှုကိုတိုင်ပြီးဖြစ်စေဟာကျွန်တော်တို့ဒီဆက်သွေးတက်တဲ့သူတွေဖြစ်စေအမှုစစ်စစ်တဲ့ကာလမှာပဲဖြစ်ဖြစ်အမှုစစ်စစ်ပြီးတဲ့နောက်ပိုင်းမှာပဲဖြစ်ဖြစ်ဘလို့အကြောင်းပြချက်မျိုးနဲ့မှအဲ့ဒီသက်ဆိုင်တဲ့သူတွေကိုအမှုကိုအကြောင်းပြုပြီးတော့အရင်မြှောက်ဘူးလို့ပြောထားတယ်ခင်ဗျာ။
အဲလိုယုံကိုဒီကနေ့တွားရောက်တိုင်တန်းခဲ့သူရမ်းမြဲမျိုးကဦးသိန်းလိုင်ဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီး RFA ကရန်ကုန်အဲလိုယုံကိုဆက်သွယ်မေးမြန်းခဲ့ပါတယ်။ဒါပေမဲ့ဌာနေကိုယ်စားလှယ်အပြင်သွားနေတာနဲ့ကြုံကြိုက်တာကြောင့်မေးမြန်းလို့မရခဲ့ပါဘူး။သောရရှိမြတ်ခင်ဗျာဒီကိန်းပြည်နယ်တွင်အရမလူအားပေးစေခိုင်းမှုတွေနဲ့ပတ်သက်ပြီးအမှုစုစုပေါင်း9မှုတိတိရန်ကုန်ရှိအဲလိုယုံကိုတင်ပြထားကြောင်းလည်းစုံစမ်းသိရှိရပါတယ်ခင်ဗျာ။